ယူကရိန်းကိုပေးတဲ့အမေရိကန်အကူအညီဆိုင်းငံ့ထားဖို့သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားကြောင်းအင်ဂျီရာကမလ3ရက်ဒီနေ့လာနေနောက်ပိုင်းကကြေညာပါတယ်။သမ္မတကညဉ့်ညံ့ရေးအပေါ်အာရုံစိုက်ဆောင်ရွက်တာရှင်းပါတယ်။ကျွန်တော်တို့လက်တွဲဘက်တွေအနေနဲ့အဲ့ဒီရင်မှန်းချက်နဲ့ပတ်သက်ပြီးထပ်တူရည်တည်ဖို့လိုအပ်ပါတယ်လို့လည်းထရမ့်အစိုးရအစိုးရအစင်းမြရာရှိတဦးက VOA ကိုအီးမေးလ်နဲ့ပြောကြားခဲ့ပါတယ်။အမေရိကန်အနေနဲ့ပေးအပ်နေတဲ့အကူအညီဟာရလကောင်တစ်ခုထွက်ပေါ်လာဖို့ဖြစ်တာကြောင့်လက်ရှိမှာအကူအညီပေးတာတွေကိုရပ်ဆန်းပြီးပြန်လည်သုံးသပ်နေတယ်လို့လည်းဆိုပါတယ်။ယူကရိန်းသမ္မတဗိုလ်လိုဒီမီဇယ်လင်စကီကမတ်လ3ရက်နေ့ကညစဉ်ပြောကြားတဲ့မိန့်ခွန်းအတွင်းမှာတော့ယူကရိန်းအနေနဲ့စစ်မှန်ပြီးမျှတတဲ့ငြိမ်းချမ်းရေးရဖို့လိုအကြောင်းထောက်ပြပါတယ်။ဒါအပြင်အနာဂတ်မှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာမျိုးမဖြစ်အောင်လူညုံရေးအမခံချက်ကိုလည်းလိုချင်နေတာပါ။လူညုံရေးအမခံချက်မရှိတာကြောင့်လွန်ခဲ့တဲ့17နှစ်ကရုရှားဟာခရိုင်းမီးယားကျွန်းဆွယ်နဲ့ဒွန်ဘတ်စ်ဒေသကိုသိမ်းပိုက်ခဲ့တာနဲ့ပတ်သက်ပြီးတော့လဲဇယ်လင်စကီကထောက်ပြပါတယ်။အဲဒီနောက်ရုရှားကယူကရိန်းကိုစစ်မျက်နှာဖွင့်သိမ်းပိုက်ဖို့ကြိုးစားနေပြီးစစ်ဆက်ဖြစ်နေတာရုရှားကြောင့်လို့ဆိုပါတယ်။ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကလည်းယူကရိန်းအကူအညီတွေအမေရိကန်ကရပ်ဆန့်လိုက်တာဟာငြိမ်းချမ်းရေးအတွက်အကောင်းဆုံးဆောင်ရွက်ချက်ဖြစ်တယ်လို့ဒီကနေ့မလ4ရက်အင်္ဂါနေ့မှာသတင်းတော့တွေကိုပြောပါတယ်။ဒါမှသာယူကရိန်းကိုငြိမ်းချမ်းရေးသဘောဝိုင်းစီတွန်းပို့တယ်လို့ဖြစ်မှလို့လဲဆိုပါတယ်ခင်ဗျာ။